မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကရေးလာတဲ့စာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမြတ်တာတေးလက်ဆောင်ဖြောက်ပြီးပေးတော့မှာဖြစ်ပါတယ်ရှင်အခုအရင်ဆုံးဗီဒီယိုရေးတော်ရရှင်နေ Messenger ကနေစာတော်လေးတွေရေးလာတာကိုဖော်ပြပေးသွားချင်ပါတယ်เนาะစောဆိုရတော်ရရှင်ကတော့ video ကိုအားပေးရ230ကျော်ရှိပါပြီအစီအစဉ်အားလုံးကိုကြိုက်ပါတယ်ကမ္ဘာတည်နှားထောင်ရတာအားမရလို့မိနစ်များထောက်လွှင့်စေချင်ပါတယ်ကျေးဇူးပြုပါတဲ့ဟုတ်ကဲ့ပါကိုစောရေကျွန်တော်အစီအစဉ်တွေကိုဒီနေ့ဒီ radio အစီအစဉ်တွေကိုဒီနေ့3ချိန်နိုင်အားဖြင့်ဆိုရင်တော့တိုက်ရိုက်ထောက်လွှင့်ချိန်တနားရီခွဲထောက်လွှင့်ပေးနေပါတယ်နောက်ပြီးဒီအစီအစဉ်တွေကိုပဲနားမထောင်လိုက်ရတဲ့သူတွေပြန်ပြန်နားထောင်လို့ရအောင်လို့ပြန်ပြန်ထောက်လွှင့်ပေးပါတယ်ရှင်အခုလောလောဆယ်တော့ကိုရိုနာကပ်ဘေးဆိုးအရေးပေါ်အခြေအနေအမေရိကန်ပြည်အောင်စုမှာကြီးညာထားတာမလို့ဒီအခြေအနေကြီးမကြုံမသွားမချင်းကျွန်တော်အိမ်ကနေအလုပ်လုပ်နေရပါတယ်အားလုံးကိုလည်းပြောထားပြီးသားပါနော်ဒါကြောင့်မို့ကျွန်တော်ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုမထောက်လွှင့်နိုင်လို့ဖြစ်နေတာပါလောလောဆယ်မနေ့တနားညတနားထောက်လွှင့်ပေးနေပါတယ်ဒီအစီအစဉ်တွေကိုလည်းပြန်ပြီးတော့ဖန်ယူနိုင်နိုင်ပါတယ်ရှင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဘဟုရာအေခရစ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ video ကိုအားပေးလာခဲ့တာနှစ်ပေါင်းတော်ကြာခဲ့ပါပြီတဲ့ဟုတ်ကဲ့ဘယ်တော့ငါတွေက video ကိုအားပေးလာခဲ့တယ်လို့သူပြောထားပါလေ
မင်္ဂလာပါ VOA ရေ VOA ကိုအားပေးလာခဲ့တာဟာ American မှာ 9/11 ဖြစ်တုန်းကတည်းကအားပေးနားဆင်လာခဲ့တာပါအဲတုန်းကတော့ငယ်သေးတာပေါ့ရွာကဘာကြီးကမြေနားထောင်တော့ကိုလဲနားဆင်ဖြစ်တာပေါ့ဗျာကိုတုန်းကတင်ဆက်ခဲ့တဲ့ကုကြော်ကြော်သိန်းကုဇော်ဝင်းလိုင်းမန်းညိုညိုလင်းတို့တင်ဆက်တဲ့အစီအစဉ်လေးနာမည်မေ့နေလို့ပါပြန်တင်ဆက်ပေးစီကြပါတယ် VOA ကအစီအစဉ်လေးအားလုံးကောင်းပါတယ်ဦးအောင်ခင်ရဲ့မြန်မာရေး30ချက်ဦးစီသူအောင်မြင့်ရဲ့သတင်း30ချက်အပါအဝင်ပါမဟိသနာကျော်ရဲ့မြန်မာပြည်မှပေးစာအစီအစဉ်မှပြန်ကြားပြပါအောင်လို့တောင်းဆိုလိုက်ပါရနော်မိသားလို့ထည့်ပြောပြသည်ရွာမာတို့ကဖုန်းပေကုန်တဲ့အခါမှာဆိုရေဒီယိုဖွင့်နားဆင်တယ်ဖုန်းပေရှိတဲ့အခါမှာတော့ VOA TV Magazine အစီအစဉ်ကိုအသေးအံလိုက်ရှာကြည့်ရတယ်ပေါ့နော်အခုတော့အထိုင်းမှာအလုံးလုံးနေပါတယ်စားရှည်သွားလို့လည်းတောင်းပန်ပါတယ်ဗျာ
ဟုတ်ကဲ့အရင်တော့ကရေဒီယိုနဲ့နားထောင်နေအခုနောက်ပိုင်းတယ်လီဖုန်းနဲ့တဆင့် VOE အစီအစဉ်တွေကိုဖမ်းယူကြည့်ရှုလို့ရလို့လဲရုပ်မြင်သံကြားအစီအစဉ်တွေကိုအားပေးလာတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဒီတော်ရရှင်ကရင်းမာပင်မြို့နယ်ကပ်ပြူကပါတဲ့လောလောဆယ်ထိုက်ရောက်နေတာပါသူပြောသလိုဆိုရင်တော့ရေးစရာတွေအများကြီးရှိပါသေးတယ်တဲ့ဟုတ်ကဲ့ရေးစရာတွေအများကြီးရှိသေးတယ်ဆိုရင်တော့ရေးလာမယ့်စာတွေကိုကျွန်တော်စောင့်မျှော်ချင်ပါတယ်ရှင်ကမ္ဘာတလုံးမှာဖြစ်နေတဲ့ကိုရိုနာကပ်ဘေးဆိုးရောဂါနဲ့ပတ်သက်လို့သောရရှင်တွေရေးလာကြတဲ့စာတွေကိုလည်းဖော်ပြပေးသွားချင်ပါတယ်เนาะပထမအဆုံးသောရရှင်သူ့ရဲ့နာမည်ကတော့ Facebook နာမည်ဆိုပေမဲ့လည်းကျွန်မအတက်မထွက်တက်လို့သူကအတူကောက်လေးတွေရေးထားပုံရပါတယ် HNK ပါတယ်ဒီ HNK ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကကိုရီးယားကသတင်းလေးတွေနားထောင်ချင်ပါတယ်အိမ်မှာမြန်မာတွေများလို့ထုတ်လွှင့်ပေးပါဆိုပြီးတော့အခုလိုတောင်းဆိုလာပါတယ်ရှင်
တောင်ကိုရီးယားသတင်းလေးတွေတက်နေတဲ့လောက်ထုတ်လွှင့်ပေးဖို့တောင်းဆိုပါရယ်။ဘာလို့လဲဆိုတော့အဲ့ဒီနိုင်ငံတွေမှာအလွတ်လုတဲ့မြန်မာတွေကများပါတယ်။ပြီးတော့အခြေခံလူဝန်းစားတွေအများဆုံးသွားပြီးအလွတ်လုနေတဲ့နိုင်ငံတွေရဲ့သတင်းတွေဖတ်ရပါတယ်။အခုဖြစ်နေတဲ့ COVID-19 ရောဂါအကြောင်းတွေဖတ်ရတာစိတ်တောင်လေးပါတယ်။ကြောက်တာထက်သတင်းတွေကမမှန်တာကများပါတယ်။ VOE ကထုတ်လွှင့်တဲ့သတင်းတွေကမှန်လို့ VOE ကအကုန်မတွေအားလုံးကိုကျေးဇူးတင်ပါတယ် VOE ။နားထောင်ရတာအသိဉာဏ်တွေကျွေးလို့လဲကျေးဇူးပါ VOE ။ကျွန်တော်ကအလုံနာချင်းညာချင်းနေမှာဆို Facebook စာမျက်နှာကအစီအစဉ်တွေကိုပြန်နားထောင်ပါလေကျွန်တော်လိုပဲတခြားနိုင်ငံတွေမှာအလုံလုံနေတဲ့ညီကောင်မောင်မတွေကို VOE ရဲ့ဝိုင်းတော်သားတွေကိုစားပြောချင်ပါတယ်သတင်းမှန်တွေသိချင်ရင် VOE ကိုနားထောင်ကြပါလို့စာရှည်သွားလို့တောင်းပန်ပါတယ် VOE ဝိုင်းတော်သားတွေကိုစိတ်နှလုံးအေးချမ်းကြပါစေ
သတင်းတွေကမှန်တဲ့သတင်းတွေကိုမှားတဲ့သတင်းတွေရောအကုန်လုံးရောထွေးနေတယ်ဆိုလို့ဟုတ်ပါတယ်အမေရိကန်ပြည်အစုမှာတော့မှန်တဲ့သတင်းတွေကိုမှားတဲ့သတင်းတွေကိုဒီအင်တာနက်ပေါ်မှာရောထွေးနေတာတွေ့ရပါတယ်เนาะဒါကြောင့်မလို့ကိုယုံကြည်စိတ်ချရတဲ့ဒါမှမဟုတ်လေကဘာကအသေးမဲ့ပြုယုံကြည်စိတ်ချရတဲ့သတင်းဌာနတွေကသတင်းတွေကိုပဲသိချာအဓိကအာရုံစိုက်ပြီးတော့ကြည့်ပါလို့ပြောချင်ပါတယ်ဒါနဲ့ကိုရီးယားမှာမြန်မာတွေအလုပ်သွားပြီးလုပ်နေကြတာများလို့အဲဒီကအခြေအနေတွေကိုစိုးရိမ်မိတယ်လို့ဒီသောရရှင်ပြောသွားလို့လဲဒီကိုရီးယားနိုင်ငံကနေပြောအိမ်မှာမြန်မာနိုင်ငံကိုပြန်ကျင်းတဲ့မြန်မာနိုင်ငံသားတွေကိုဟိုအကန့်အသတ်နဲ့ပြန်ပြီးခေါ်ဖို့အတွက်မြန်မာအစိုးရကစီစဉ်နေတဲ့သတင်းတွေလည်းအခုရက်ပိုင်းတွေအတွက်မှာကြားနေရပါတယ်เนาะသတင်းနှောက်ထောင်ရယ်ဆိုရင်တော့အဲ့ဒီသတင်းတွေကိုကြားလိုက်မယ်လို့ထင်မိပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးလို့ကျေးဇူးတင်ပါတယ်ဒီကိုရိုနာကပ်ဘေးဆိုးရောဂါအန္တရာယ်ကိုကြောက်ပါရဲဆိုပြီးရေးလာရင်နောက်ထပ်တော်ရရှင်တစ်ယောက်ကတော့ထိုင်းကပါထိုင်းမှာပြိမိနေတဲ့မြန်မာတွေတော်တော်လေးကိုအခက်ကြုံနေရပါတယ်ဆိုပြီးတော့အဲ့ဒီမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲကို Facebook ကတော်ရရှင်တစ်ယောက်စာရေးပြီးရင်ဖွင့်လာပါတယ
်မင်္ဂလာပါခင်ဗျာ ကျွန်တော်တို့ထိုင်းနိုင်ငံအတွင်းပြိမိနေတဲ့မြန်မာတွေဟာနေရက်ကိုပြောင်းနေတဲ့လူတွေရှိတယ်လို့ပဲထိုင်းမှာပဲဆက်ပြီးတော့နေမဲ့လူတွေလည်းရှိနေပါတယ်။ထိုင်းနိုင်ငံကနေနေရက်ပြောင်းနေတဲ့လူတွေရဲ့အခက်အခဲကတော့ဒီစားဖို့တောက်ဖို့နဲ့နေဖို့ထိုင်ဖို့လုံးဝအဆင်မပြေသူတွေဖြစ်ကြပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့အရေးပေါ်ဥပဒေထုတ်ပြန်မှုတွေကြောင့်ကျွန်တော်တို့မြန်မာပြည်သူပြည်သားတွေအနေနဲ့အတောကိုခက်ခဲနေပါတယ်။တကယ်လို့သာထိုင်းဆူရဘက်ကနောက်တလကြာမှလမ်းဖွင့်ပြီးမယ်ဆိုရင်မြန်မာပြည်သူပြည်သားအချို့လမ်းပေါ်ရောက်သွားနိုင်ပါတယ်။အဲဒီလိုမျိုးဒုက္ခရောက်မဲ့လူတွေကိုစာသင်ကျောင်းတွေအဆောက်အုံကွက်လပ်တွေမှာမြန်မာလူမှုကေဇေးဘက်ကနေရာချပေးမယ်ဆိုရင်တော့မှထိုင်းဘက်ကလက်မခံတဲ့အတွက်အတောကိုအကြက်ရိုက်နေပါတယ်။ကျွန်တော်တို့အနေနဲ့တခုတည်းသောမျှော်လင့်ချက်ကအိမ်ပြန်ခီးပါ။ဒီမှာဒုက္ခရောက်ပြီးတော့ငတ်ပြီးတော့နေရမယ့်စားအိမ်မှာပြန်ကျင်ကြပါတယ်။ဒါကြောင့်မလို့ထိုင်းနိုင်ငံတည်းကအိမ်ပြန်ကျင်ကြတဲ့မြန်မာပြည်သူပြည်သားတွေရဲ့အကြောင်းကိုထုတ်ပြဆွေးနွေးစီခြင်းပါတယ်။ VOA ကထုတ်လွှင့်ပြီးတော့မှအထက်ကလူကြီးတွေသိမှာပါ။ကျေးဇူးအများကြီးတင်ပါတယ်
။အထက်လူကြီးတွေတရှိအောင်လို့ VOA ကနေပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ဆက်ပေးခြင်းပါတယ်။ဆိုပြီးတော့ဒီသောရရှင်ပြောလာတာပါရှင်။အခုလိုမျိုးကိုရိုနာကပ်ဘေးဆိုကကမ္ဘာနိုင်ငံအနှံ့အပြားမှာကူးစက်ပြန့်နှံ့မှုတွေဖြစ်ပြီးတော့ထိခိုက်မှုတွေလည်းပြင်းပြင်းထန်ထန်ဖြစ်နေစေတဲ့အချိန်မှာမြန်မာနိုင်ငံကနေရာဒေသတွေကဒီကပ်ဘေးဆိုရောဂါအနေအကိုသိကျင်တဲ့အတွက်ကြောင့်မလို့အစိုးရအနေနဲ့သူတို့ဆက်သွယ်ရေးဖြတ်ထုတ်ထားတာတွေကိုပြန်ပြီးဖွင့်ပေးစေချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဆက်ပြီးဖော်ပြပေးချင်ပါတယ်ဒီသောရရှင်တွေကတော့ရခိုင်ပြည်ကသောရရှင်တွေဖြစ်ပါတယ်။ပထမဦးဆုံးရခိုင်ပြည်နယ်ဘူးစည်းရောင်မြို့နယ်အမှတ်9ရပ်ကွက်ကသောရရှင်မှာဆိုပြီးရေးလာတဲ့သူကတော့
မင်္ဂလာပါ VOA ရေကျွန်တော်ပြောချင်တာကအခုကမ္ဘာတစ်လုံးမှာပြန်ပွားနေတဲ့ COVID-19 ဆိုတဲ့ရောဂါကအလွန်အကျွံကြောက်စရာပါပဲ။အခုကကျွန်တော်တို့မြို့နယ်မှာအင်တာနက်လိုင်းပိတ်တာဟာ3လကျော်ဖြစ်နေပါပြီ။အခုချိန်ဒီလည်းမရသေးပါဘူး။နိုင်ငံတော်တာဝန်အရပိတ်လိုက်လဲအခုလောလောဆယ်အချိန်မှာတော့လိုင်းဖွင့်ပေးစေချင်ပါတယ်။ကျွန်တော်တို့ဘယ်လိုကာကွယ်မလဲဆိုတာဘာတစ်ခုမှမသိရသလိုဖြစ်နေပါတယ်။လိုင်းရှိရင်တော့ virus ဘူးကာကွယ်ရေးပညာပေးတာတွေသိရပြီးယောဂါကာကွယ်မှုတွေလည်းလုပ်နိုင်မယ်ထင်ပါတယ်
။အခုလိုမျိုးကပ်ဘေးဆိုအချိန်မှာတော့အင်တာနက်ဖြတ်တောက်မှုတွေကိုမလုပ်စေချင်ပါဘူး။အင်တာနက်ကတဆင် virus ဘူးကာကွယ်ရေးပညာပေးမှုတွေကိုသိကျင်လို့ပါဆိုပြီးတော့ဒီသရရှင်စာရေးပြီးတောင်းဆိုလာတာဖြစ်ပါတယ်။နောက်ထပ်သရရှင်တယောက်ကလည်းအလားတူစာမျိုးရေးလာတာပါဒီသရရှင်ကမင်းခန့်ဆိုတဲ့သရရှင်မှာမြန်မာနိုင်ငံသားတယောက်အနေနဲ့အစိုးရစီမှာတောင်းဆိုချင်တာရှိပါတယ်တဲ့
။မင်္ဂလာပါ VOE ကျွန်တော်မြန်မာနိုင်ငံသားတယောက်အနေနဲ့နိုင်ငံတော်အစိုးရကိုတောင်းဆိုချင်ပါတယ်။အခုဒီကမ္ဘာလုံးပြန်ပွားနေတဲ့ COVID-19 ရောဂါကြောင့်ဒေသကြောက်လန့်နေရတဲ့အချိန်မှာရခိုင်ပြည်မှာအင်တာနက်လိုင်းဖြတ်မထားသင့်ဘူးလို့အကြံပြုချင်ပါတယ်။အင်တာနက်ဖြတ်တောက်ထားတာဟာရခိုင်ပြည်သူတွေ COVID-19 ရောဂါကြောင့်နဲ့ဆောင်ရန်ရှောင်ရန်အကြောင်းတွေဘာမှမသိရပါဘူး။ပြီးတော့စစ်ပွဲတွေရပ်ပေးဖို့လည်းတောင်းဆိုချင်ပါတယ်။အခုဆိုရင်တိုက်ပွဲတွေကြောင့်ဒုက္ခရောက်နေသူတိမ်ကျော်သင်ဆုံးသူရာကျော်ရှိနေပါပြီ။နောက်ထပ်အင်တာနက်လိုင်းထပ်ပိတ်တိုက်ခိုက်နေအောင်မဲဆိုရင်မြန်မာအစိုးရဟာရခိုင်ပြည်သူလူထုကိုလူမျိုးတုံးတက်ပြတ်ဖို့လုပ်တယ်လို့ဖြစ်နေပါမယ်။ပြီးတော့နိုင်ငံရေးဦးတည်ချက်၄ရက်ထဲကတိုင်းရင်းသားစီလုံးညီညွတ်မှုအပြိုကွဲရေးတို့အရေးဆိုတာကိုလည်းချိုးဖောက်နေတာဖြစ်တာကြောင့်လူမျိုးရေးအမုန်းတရားကိုလည်းပိုကျေပြန့်စေပါတယ်။အဲဒါကြောင့်ရခိုင်ပြည်မှာအင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့နဲ့စစ်ပွဲတွေရပ်ပေးဖို့မြန်မာပြည်သူတယောက်အနေနဲ့အနှုံးညွတ်တောင်းဆိုပါတယ်ဗျာ။
အင်တာနက်တွေဖြတ်ထားတာပြန်ပြီးဖွင့်ပေးတဲ့လို့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့စီရေးပဋိပက္ခတွေကိုလည်းဖြစ်တဲ့အနေနဲ့အများဆုံးတားပေးပါဆိုပြီးဒီသောရရှင်တောင်းဆိုလာပါတယ်ရှင်။ဒါနဲ့သောရရှင်တရားကိုရေးလာတဲ့စာတို့လေးကိုလည်းနောက်ဆက်တွဲပြန်ကြပြီးကြပါမယ်။ဒီသောရရှင်ကကိုကိုလင်းဆိုတဲ့သောရရှင်မှာသူကမင်္ဂလာညချမ်းပါခင်ဗျာလို့အစချေနှုတ်ဆက်ပြီးတော့ VOA ဝိုင်းတော်သားတွေကျမ်းမာချမ်းသာကြပါစေလို့လည်းဆုတောင်းပေးလာပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့လည်းကင်းဝေးပါစေတဲ့။VOA ရဲ့ညနေပိုင်းအစီအစဉ်6နိုင်ခွဲက9နိုင်သတင်းထုတ်ချိန်မှာဗာများလွဲနေလဲသိကြပါတယ်။တခါတလေနားထောင်လို့မရပါဘူး။ည9နိုင်ရေဒီယိုသတင်းချက်မှာနားဆင်လို့ရပါတယ်။ကျေးဇူးတင်ပါတယ်။ဟုတ်ကဲ့ပါ Google Link ရေဟိုဒီကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုစပြီးတော့ရေးပေါ်အခြေအနေကြီးညာတဲ့လွန်ခဲ့တဲ့တလားလောက်ကတော့အစီအစဉ်တွေကို Google Link လွဲသွားပုံရပါတယ်။ဘာလို့လဲဆိုတော့အဲ့တုန်းကတော့ကျမတို့တော်တော်လေးကိုကြီးညာတာတွေလုပ်ခဲ့ပါတယ်။အခုလောဆယ်ကျမတို့ကိုရိုနာကပ်ဘေးဆိုအရေးပေါ်အခြေအနေကြောင့်အိမ်နေရနေအလုပ်လုပ်နေကြရတာဖြစ်ပါတယ်။ VOA ရုံးချုပ်ကနေအတန်တိုက်ရိုက်လွှင့်လို့မရပါဘူး။ဒါကြောင့်မလို့ကျမတို့အစီအစဉ်တွေကိုတချို့ယာယီပြင်ဆင်ချက်တွေရှိပါတယ်။ဟိုများတော့အဖြစ်အစီအစဉ်တွေကတော့ပုံမှန်ပါပဲဒါပေမဲ့6နာရီခွဲညနေ6နာရီခွဲက9နာရီအစီအစဉ်ကိုကျမတို့ယာယီရက်ဆိုင်ထားပါတယ်ရှင်။ဒါကြောင့်မလို့ခုနကတော့ဒီသောရရှင်ကိုကိုလေးညနေ9နာရီတည်းဖိုင်းယူပြီးတော့နားဆင်လို့မရဘူးဆိုတော့ဒါကိုပြောတာဖြစ်မဲ့ထင်ပါရဲ့နော်။တခြားသောရရှင်တွေလည်းဒီလိုမျိုးအလားတူစာတွေစာရေးပြီးတော့မေးလာကြလို့ကျမအပတ်တိုင်းလိုလိုပြန်ကြားပေးနေပါတယ်။ကျမတို့ရဲ့နေ့စဉ်ထုတ်လွှင့်ချက်တွေမှာလည်းဒီအရေးပေါ်အခြေအနေအစီအစဉ်ထုတ်လွှင့်ချက်ယာယီပုံစံပြောင်းထားတာကိုကြီးညာပေးနေပါတယ်နော်။အခုလိုမျိုးအစီအစဉ်တွေကိုဆက်ပြီးတော့အားပေးနေရဆိုလို့ကျေးဇူးတင်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။ နောက်ပိုင်းမှာတော်ရရှင်တွေကိုမြန်မာသချင်းလေးတို့နဲ့ဖြောပြပေးဖို့ရှိပါတယ်ရှင်စမားဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတိလက်ဆောင်ကဏ္ဍမှာတိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုတော့တေးတောင်းလာတဲ့သောရရှင်တယောက်တောင်းဆိုထားတဲ့တချင်လေးနဲ့တေးချစ်သောရရှင်လေးကိုဖြောပြပေးကြပါရစေ။မလေးရှားဆူနန်ကလန်တန်မျိုးကအဝေးရောက်သောရရှင်တန်းစော်ဦးကကိုရိုင်းနားဆင်ခြင်းလို့တချင်လေးတစ်ပုဒ်ဖွင့်ပေးပါဆိုတဲ့တောင်းဆိုလာပါတယ်။သူကတော့လေးပြူရင်တိမ်တွေဖုံးနေလားဆိုတဲ့တချင်လေးနားဆင်ခြင်းပါတယ်ဆိုပြီးတော့မြစ်တာတိလက်ဆောင်တောင်းလာတာပါ။ဒါကြောင့်တေးတောင်းတဲ့သောရရှင်နဲ့ကိုတန်းစော်ဦးနဲ့တခြားတေးချစ်သောရရှင်တွေအားလုံးတွေဒီတစ်ပတ်လေးပြူတည်ဆူထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တချင်လေးနဲ့မြစ်တာတိလက်ဆောင်ပါခြင်းပါတယ်ရှင်။အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ဒီဆိုထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတင်းနှင်းကြွေနေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်တာပါထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ